ရာဇဝတ်မှုကျူးလွန်ခဲ့သူအမေရိကန်စစ်သား၃ကိုတမနာရဲ့လူငယ်ချမ်းသာခွင့်အမိန့်နဲ့ပြစ်ဒဏ်ကကင်းလွတ်ခွင့်ပြုခဲ့တဲ့အတွက်စိုးရိမ်မိကြောင်းကုလသမဂ္ဂကပြောပါရယ်စစ်ရာဇဝတ်မှုကျူးလွန်ရင်ကင်းလွတ်ခွင့်မပေးတဲ့ပြစ်ဒဏ်ကြခံရမှာသာဖြစ်တယ်လို့ကုလသမဂ္ဂကပြောကြောင်း VOA သတင်းတောက် Research Line သတင်းတင်ပို့ထားတာကိုကိုရမင်းထွန်းကပြောပြမှာပါရှင်
ကုလသမဂ္ဂရရှိတွေကတော့ဒီစစ်ရာဇဝတ်မှုတုံးမှုမှာနိုင်ငံတကာလူသားချင်းစာနာမှုဆိုင်ရာဥပဒေကိုဆွဆွရွရချိုးဖောက်တာပဲပါဝင်နေတယ်လို့ပြောပါတယ်။ဒီလိုကြည့်လို့မှုတွေအထက်အရသာအုပ်စုတစုကိုတနက်နေ့ပြစ်ခတ်ခဲ့တာနဲ့ဖမ်းဆီးရမိခဲ့တဲ့လက်နက်ကိုင်အဖွဲ့ဝင်တူကိုအဆုံးစီရင်ခဲ့တာတွေလည်းပါတယ်လို့ဆိုပါတယ်။ကုလသမဂ္ဂအဖွဲ့ကြီးရဲ့လူ့ခွင့်ရေးဆိုင်ရာမဟာမင်းကြီးရုံးပြောခွင့်ရရူဘတ်ကွန်ဗီလ်ကစစ်ရာဇဝတ်မှုကျူးလွန်သူတွေကိုအမေရိကန်သမ္မတဒေါ်နယ်ထရမ့်ကလူချင်းချမ်းသာခွင့်ပေးတာဟာကဘာတဝမ်းကစစ်တပ်တွေကိုအဖြစ်အမှောက်တင်ကြတာတခုပြလိုက်တာပဲလို့ပြောပါတယ်။ဆရာဇွေးမှုဆိုတာကအစိုးဆုံးရာဇွေးမှုတစ်ခုပါလို့လည်းသူက VOA ကိုပြောပါတယ်
။ Like very clearly prohibited under the international conventions and Geneva conventions so on.
Geneva convention နဲ့တခြားအပြည်ပြည်ဆိုင်ရာ convention စာချုပ်တွေကဒီလိုရက်တွေကိုတားမြစ်ထားပါတယ်။နိုင်ငံတကာလူသားချင်းစာနာမှုဆိုင်ရာဥပဒေလည်းအလားတူပါပဲ။စိုးရွားတဲ့ရာဇဝတ်ပြမှုကျူးလွန်မှုတွေဟာသူတို့ကျူးလွန်တဲ့ပြမှုတွေအတွက်တာဝန်ရှိပါတယ်။အခုဒီကိစ္စမှာဝန်ထမ်းဆရာကောင်းတာကတာဝန်ရှိတယ်လို့စီရင်ချက်ချပြီးမှပြန်လွှတ်တာပါဒီတဲကအမှုတမှုမှာအပြစ်ရှိမရှိစစ်ဆေးနေစဲမှာပဲလူငင်းချမ်းသာခွင့်ပေးလိုက်တော့တော်တော်စိတ်အနှောက်အယှက်ဖြစ်စရာကောင်းပါတယ
်တမတ်ဆောင်ဟာအမေရိကန်စစ်ပတ်တရားဝန်ကစီရင်ချက်ချမှတ်ထားပြီးသားအမေရိကန်စစ်သားတယောက်ကိုလူငင်းချမ်းသာခွင့်ပေးခဲ့တာပါဒါပြင်စစ်ရဆွေးမှုကျူးလွန်ခြင်းရှိမရှိစစ်ဆေးခံရစဲဘဘူးမထူးဂိုစတင်ကိုလည်းပြစ်ဒဏ်ကတင်လို့ခွင့်ပေးခဲ့ပါတယ်ဘဘူးမထရူဂိုစိတ်အမှုမှာတရားစီရင်လုပ်ငန်းစဉ်ကိုပါထပ်တောက်ပြလိုက်တာကြောင့်ပုံပြီးစိတ်ပျက်စရာကောင်းတယ်လို့ကော်ဗီယူစာပြောပါတယ်
။ Our partners exist in international law and can properly address issues of injustice.
တရားမှုတွေကိုတင့်မြော်သလိုပြင်ဆင်ပေးပြီးတဲ့နောက်မှာလူငယ်ချမ်းသာခွင့်ပေးတာအပြည်ပြည်ဆိုင်ရာဥပဒေမှာရှိပါတယ်။ဒါပေမဲ့အခုကိစ္စမှာတော့ဥပဒေလုပ်ငန်းစဉ်ကိုခက်ဆင်းရှင်နဲ့ရှောင်ရှားဖို့တိုးစားခဲ့တယ်ဆိုတာတွေ့ရပါတယ
်။အခုလိုစစ်ရာဇဝတ်ကောင်တွေကိုလူငယ်ချမ်းသာခွင့်ပေးခဲ့တဲ့နောက်ဆုံးဖြစ်ရပ်ကတော့ဗီယက်နမ်စစ်တုံးကဖြစ်ကြောင်းကုလသမဂ္ဂလူ့ခွင့်ရေးဆိုင်ရာမဟာမင်းကြီးရုံးပြောခွင့်ရရူပတ်ကိုဗီယိုကထောက်ပြသွားကြောင်းပါခင်ဗျာ။